ာပြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ရှမ်းပြည်ဘက်မှာအညာဒေသကနေဈေးသွားရောင်းချသူတွေပျောက်ဆုံးနေတယ်ဆိုတဲ့အကြောင်းပါဒါကတော့စကိုင်းတိုင်းဒေသကြီးဆက်လင်းကြီးမြို့နယ်ကပျောက်ဆုံးသွားသူတွေရဲ့မိသားစုဝင်တွေကဖုန်းဆက်ပြောပြလာတာပါဆက်လင်းကြီးမြို့နယ်ငွေတာရွာစင်ဖြူချေရွာကံကြီးရွာတို့မှာနေထိုင်တဲ့အသက်18နှစ်အရွယ်မောင်ဝင်းမိုးကျော်မောင်စောလှိုင်ဝင်းမောင်တေစာတွေအသက်20အရွယ်ကိုတန့်စင်ဦး24နှစ်အရွယ်ကိုထေးအောင်26နှစ်အရွယ်ကိုကျော်တန်းစိန်ကိုနေထလင်း32နှစ်အရွယ်မောင်စောကိုမျိုးနိုင်နဲ့35နှစ်အရွယ်ကိုစိုးလင်းကိုမြင့်နိုင်ဦးတို့စုစုပေါင်း12ဦးတို့ဟာရှမ်းပြည်နယ်မိုင်းကိုင်နတ်ဆန်ကရွာဘက်မှာဆောင်ချင်အောင်ခေါင်းအုံရောင်းဖို့တွားရင်းနဲ့မိသားစုနဲ့အဆက်အသွယ်မရတော့ဘဲပျောက်ဆုံးနေတာ၄နှစ်လောက်ရှိနေပါပြီသူတို့ပျောက်ဆုံးမှုကိုမိသားစုဝင်တွေကလိုက်လံစုံစမ်းတဲ့အခါအဲ့ဒီဒေသမှာလှုပ်ရှားနေတဲ့လက်နက်ကင်တွေကဖမ်းဆီးသွားတာဆိုတဲ့သတင်းတွေလည်းကြားရတယ်လို့မိသားစုဝင်တွေကပြောပါတယ်ဒီပျောက်ဆုံးမှုနဲ့ပတ်သက်ပြီးရဲစခန်းမှာအမှုဖွင့်ရင်ဒီလူ17ယောက်ရဲ့အသက်အန္တရာယ်ရှိမှာစိုးရိမ်လို့လူပြောက်မတိုင်ရဲခဲ့ကြပါဘူးသူတို့ကိုဖမ်းထားရင်အမြန်ဆုံးပြန်လွှတ်ပေးဖို့ RFI တဆင့်တောင်းဆိုပါတယ်ဆိုပြီးပြောပြလာပါတယ်ရှင်အခုဆက်ပြီးပြပြပေးမှာကတလင်းတားဤတိုင်းရေဖြူမြို့နယ်ကျွဲသုံးညမအုပ်စုခြောက်ပုံးကျေးရွာမှာတက်ဆွဲထားတဲ့ရေဒက်စခန်းကဒေသခံတွေစီကနေလှေတစည်းကိုငွေကျပ်2000တောင်းယူနေတယ်ဆိုတဲ့ကိစ္စပါဒါကတော့ရေဖြူကျေးရွာဒေသခံလှေသမားတဦးကဖုန်းဆက်ပြပြလာတာပါရွာမှာလှေလုံသားတွေကိုရေဒက်စခန်းကခေါ်ပြီးလှေတစည်းကိုငွေ2000ပေးရမယ်လို့ပြောလာပါတယ်ဒီပတ်စံကောက်ပြီးရင်ဘာလုပ်မှလဲလို့မေးတဲ့အခါမှာတက်ကရိတ်ခါတည်ယူနိုင်ဖို့လှေလုံဖို့အတွက်လို့ပြောပါတယ်အရင်ကသူတို့ရိတ်ခါတဲမယ်ဆိုရင်လှေကြီးတွေကိုအကူအညီတောင်းတာကြောင့်အကူအညီပေးနေကြဖြစ်ပါတယ်။ဒါပေမဲ့အခုကအဲ့ဒီလိုအကူအညီမတောင်းဘဲလှေတစည်းကို2000မဖြစ်မနေပေးရမယ်ဆိုပြီးကောက်ခံတာပါ။မပေးလို့ရှိရင်မိမိပြုတ်တော့ကံမိမိခံဆိုပြီးချင်းချောက်တာကိုစိန်မှုကတဆင့်စကားပါလိုက်တာကြောင့်လှေ18စည်းကတော့ကြောက်လို့ပေးပြီးပါပြီ။ရွာမှာငွေ2000မပေးရသေးတဲ့လှေ10စည်းလောက်ကျန်ပါသေးတယ်။ရိတ်ခါတဲဖို့ဆိုရင်ကူညီဖို့အဆင်သင့်ရှိနေပေမဲ့ဒီလိုငွေကြေးကောက်ခံတာကိုတော့မကျေနပ်ပါဘူး။ဒါကြောင့်အထက်လူကြီးတွေသိနိုင်ဖို့ RFA ကတဆင့်တိုင်ကြားတာပါဆိုပြီးပြောပြလာပါတယ်ရှင်
။ကိုဘဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် 399-904-238-641 ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ
။အခုထပ်ပြီးပြောပြပေးမှာကတော့မလေးရှားနိုင်ငံမှာရောက်နေတဲ့အလုတ်သမားတွေအဆင်မပြေဖြစ်နေတယ်ဆိုတဲ့အကြောင်းပါ။ဒါကတော့မလေးရှားနိုင်ငံဂျိုဟိုးပြည်နယ်အိမ်သုံးဆောင်ပစ္စည်းစက်ရုံမှာအလုတ်လုပ်နေသူကစာပေးပို့လာတာပါ။မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်မယ်ဆိုပြီးတန်ယုံကိုစတင်ထားတာဆယ်လပိုင်းကလေးကပါအခုပါမစ်တက်တန်းကကုန်နေပါပြီဆက်ယုံကလည်းအလုတ်ပေးမစင်းတော့တာကြောင့်ရှိတဲ့ငွေလေးတွေကိုခြေတာပြီးထမင်းတစ်နှစ်ကိုတက်နှက်ပဲစားနေရပါတယ်မြန်မာတန်ယုံကထုတ်ပြန်ထားတဲ့စောင့်ဆိုင်စင်းတွေကလူရေ9000ကျော်ရှိပါတယ်သူတို့ရဲ့နံပါတ်စင်က3300ကျော်မှရှိပါတယ်ကယ်ဆယ်ရေးလေကစင်းထုတ်ပြန်ပြီးတဲ့အချိန်ကစပြီးပြန်ခွင့်ရသွားတာက1000ကျော်ပဲရှိပါသေးတယ်နောက်ထပ် 2,000 ကျော်လောက်စောင့်ရမယ့်အနေအထားက80စားတောက်နေထိုင်ဖို့ဘလို့မှမဖြစ်နိုင်တော့တာကြောင့်အထက်လူကြီးတွေအမြန်ဆုံးဖြည့်ရှင်းခေါ်ဆောင်ပေးနိုင်ဖို့ RFA ကတဆင့်တင်ပြရတာပါဆိုပြီးပေးပို့လာပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းနဲ့ဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
ဒီတစ်ခါပြောပြပေးမှာကတော့အစိုးရကလျှက်စစ်မီးချထားပေးပေမဲ့အိမ်တိုင်းလျှက်စစ်မီးမရတဲ့အကြောင်းပါဒါကတော့ရန်ကုန်တောင်ပိုင်းခရိုင်ကွန်းချံကုန်းမြို့နယ်ညောင်ငူကျေးရွာအုပ်စုတော်တွင်ကုန်းကျေးရွာမှာနေထိုင်သူကဖုံးဆက်လာတာပါတော်တင်ကုန်းကျေးရွာမှာအစိုးရက2020ဒီဇင်ဘာကစပြီးမီးတိုင်တွေနဲ့လျှက်စစ်မီးစတင်ပေးပါတယ်ဒါပေမဲ့အိမ်တိုင်းမရပါဘူးတော်တွင်ကုန်းကျေးရွာမှာအိမ်ခြေ40လောက်ရှိပါတယ်မီးစင်တဲ့အချိန်မှာကျေးရွာအုပ်ချုပ်ရေးမှုကသူ့ရဲ့ဆွေမျိုးတွေမီးရနိုင်ဖို့အဓိကထားပြီးမီးကျိုးကိုကွေ့ဝိုက်သွယ်တန်းတာကြောင့်နှစ်အိမ်သုံးအိမ်လောက်မီးမရပဲကျန်နေခဲ့တာပါဒါကြောင့်အစိုးရကချပေးတဲ့လျှက်စစ်မီးသွယ်တန်းရမှာအုပ်ချုပ်ရေးမှုတွေကဒီလိုလုံပိုင်ခွင့်ရှိမရှိနဲ့လုံဆောင်ချက်တွေကပတ်လိုက်နေတယ်ဆိုတာကိုလျှက်စစ်ဝင်ကြီးဌာနကအထက်လူကြီးတွေသိနိုင်ဖို့ RFA တဆင့်တင်ပြပေးပါဆိုပြီးပြောပြလာပါတယ်ရှင်ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲနောက်တစ်ပတ်တွင်မှာဘလို့အကြောင်းအရာတွေကိုပြောပြပေးအောင်လဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်